to the Voice of America in Burmese.
Mingla ba khmyar. Vio American Day 2020 bi ne January 3 ye taut ja ni minute phat season rue go American Pilots Washington DC myo ro ga ni flight to meter 32 40 48 tu ga ni dai yai phan yu na sin nai da lo. Vio ye Facebook san myna Vio ye Burmese news ga ba dai yai thaut lwin pe ni ba bi khmyar.ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးတော့မှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်မဲ့သူတွေကိုလက်အုပ်မှုယူပြီးပြန်တိုက်မယ်လို့ကာဝေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂကကျွန်တော်နောက်ခံပေးထားတဲ့လစ်ဗျာအစိုးရကိုကူတိုက်ရေးတူတူကီတပ်ဖွဲ့တွေဆီလွတ်ဖို့လွတ်တော်ကအတည်ပြုလိုက်ပါတယ်။ဇန်နဝါရီလ၄ရက်နေ့ကြာရောက်မယ်မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကတောင်းလောက်ပေးပို့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဗမာပြည်သတင်းအောင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။အခုလိုထိတိုက်ရောက်တဲ့တွင်နေပြီးနားဆင်ရမယ့်ဒရင်းကတစ်ခုမှာတော့ American သမ္မတ Donald Trump ကမြောက်ကိုရီးယားခေါင်းဆောင်အပေါ်အခုလိုတုံ့ပြန်ပြောဆိုရာကိုကြားကြရပါမယ်
။ He's representing his country, I'm representing my country. We have to do what we have to do. I think he's a man of his word, so we're going to find out, but I think he's a man of his word.
ဒီနေ့မနက်ခင်းမှာဒရင်းနေပြီးနားဆင်ရမယ့် American မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေနဲ့အတူ Africa တိုက်ကနည်းပညာစံသစ်တည်ထူမှုအကြောင်းနဲ့မြန်မာနိုင်ငံကဗစ်တိုးရီးယားမြို့ကိုမြန်မာနိုင်ငံလွတ်လပ်တော်ရှိနေများအတွင် ILEM ကလိုက်ပါဆောင်ရွက်တော်မူအကြောင်းစားတဲ့သတင်းလာတွေအပြင်ကမ္ဘာသတင်းတွေတက်ကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်နေတဲ့ဥက္ကဋ္ဌရဲ့မြန်မာအရေးသုံးသပ်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီသတင်းတွေမတိုင်မီတောက်ချန်နေမနေ့ပဲနောက်ဆုံးရနိုင်ငံသားသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်မြတ်တစင်အောင်တို့ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်တပ်ဖွဲ့တွေကိုအနာဂတ်မှာတိုက်ခိုက်လာမှာကိုကြိုတင်ဟန်တားတဲ့အနေနဲ့အမေရိကန်တို့ဘက်ကလက်အုပ်မှုရယူပြီးတိုက်ခိုက်သွားဖို့ပြင်ဆင်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကကြာသပတေးနေ့မှာပြောပါတယ်အရှိလေပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရန်နဲ့အီရန်ကကြောတော့နောက်ခံပေးထားတဲ့လက်နက်ကင်တပ်ဖွဲ့တွေကတိုက်ခိုက်မယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကရှုတ်မြင်နေကြောင်းဝန်ကြီးအက်စပါကပြောပါတယ်အခြေအနေဟာပြောင်းလဲသွားပြီဖြစ်ကြောင်းဒါကြောင့်မိမိတို့ရဲ့တပ်ဖွဲ့တွေတိုင်းပြည်အကျိုးစီးပွားနဲ့မဟာမိတ်တွေကိုအကာအကွယ်ပေးဖို့အစဉ်အသင့်ရှိကြောင်းလည်းဝန်ကြီးအက်စပါကပြောပါတယ်အီရန်ကကြောတော့နောက်ခံပေးထားတဲ့ခတ်တပ်ဟက်စ်ဘိုလာလက်နက်ကိုင်အဖွဲ့ကကီကုဒေတာတွင်မှာတိုက်ခတ်ခဲ့တာကြောင့်အမေရိကန်ကန်ထရိုက်ဝန်ထမ်းတဦးသေဆုံးခဲ့တာအပါအဝင်အီရန်ကကြောတော့နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေကအီရန်နိုင်ငံအတွင်းမှာရှိတဲ့ဒီကမှာခမအီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေကိုမနစ်နိုဝင်ဘာနဲ့ဒီဇင်ဘာလအတွင်းတိုက်ခတ်မှုပေါင်းဒေသစင်လောက်လုပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခါတက်ဖက်ဆိုလာအဖွဲ့ကိုလက်စားချေတဲ့အနေနဲ့အမေရိကန်ကလေကြောင်းကတိုက်ခတ်ခဲ့တာကြောင့်အီရန်နိုင်ငံဘက်ဒါမှာရှိတဲ့အမေရိကန်တာဝန်ရှိမှအီရန်ကိုထောက်ခံသူတွေကအင်္ဂါနေ့ကစလို့နှစ်ရက်ကြာအကြမ်းဖက်ဆန္ဒပြခဲ့ကြပါတယ်။
ကုလသမဂ္ဂကြောတော်နောက်ခံပြည်နိုင်ငံတကာတပ်တွေကိုစစ်ကူပေးဖို့တူရကီတပ်တွေကိုလေပြားနိုင်ငံမြို့တော်ထရီပိုလီကိုဆေးလွှတ်ရေးတူရကီလွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်။ဒီလိုစီရေးအကူအညီပေးရေးဥပဒေကြမ်းကိုကြာတာပြည်နေကလွှတ်တော်မှထောက်ခံမဲ325မဲ၊ကန့်ကွက်မဲ184မဲနဲ့ခွင့်ပြုလိုက်တာဖြစ်တယ်လို့လွှတ်တော်ပြောခွင့်ရမူစတာဖာဆန်တော့ကပြောပါတယ်။ဒီဥပဒေကြမ်းကိုတူရကီတိုက်ခိုက်ပါတီကြီးတွေကကန့်ကွက်နေတဲ့ကြားမှာပဲလွှတ်တော်ကအတည်ပြုလိုက်တာပါ။ဒီလိုအတည်ပြုလိုက်တဲ့အတွက်တူရကီသမ္မတရီဆက်တာရစ်အာဒူဝန်အနေနဲ့တိုက်တွေကိုလေပြားကိုတစ်နှစ်ဆီလွတ်ခွင့်ရသွားပါတယ်။ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီကိုသိမ်းပိုင်နိုင်ရင်အတွက်ရည်ရွယ်ပြီးတော့ကုလသမဂ္ဂကအတိအမှန်ပြုထားတဲ့ GNA အစိုးရကို2019ဧပြီလတုန်းကစပြီးတော့ထိုးစစ်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာကနှစ်နိုင်ငံခေါင်းဆောင်တွေကြားမှာတူရကီစီးရေးကျွမ်းကျင်သူတွေဆီလွတ်ပေးဖို့သဘောတူစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလေပြားဝန်ကြီးချုပ်ဖာယက်ဆာရာချ်ကတူရကီအစိုးရကိုစီးရေးအကူအညီပေးဖို့မြစ်တာရက်ခံခဲ့တယ်လို့သမ္မတအာဒူဝနာပြောပါတယ်။လေပြားကိုတူရကီတပ်တွေဘယ်တော့ဆီလို့မလဲဆိုတာနဲ့ဘယ်လောက်ဆီလို့မလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာညှိနှိုင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့သူတို့ရဲ့အကြံဖက်လိုအပ်တွေလျှော့ချမလားမလျှော့ချဘူးလားဆိုတာကိုမေးမြန်းဖို့အာဖဂန်ဆိုင်ရာအမေရိကန်စစ်စစ်ညှိနှိုင်းရေးမှူးဇာမစ်ခါလီဇတ်ဟာကတ္တာအခြေစိုက်တာလီဘန်အထုကိုယ်စားလှယ်နဲ့အခုသတင်းပတ်နောက်ပိုင်းမှာတွေ့ဆုံဖို့ရှိနေပါတယ်။တွေ့ဆုံမှုပြုလုပ်မယ့်အကြောင်းကိုတော့ခါဘူးမြို့မှာရှိတဲ့အမေရိကန်တန်ယုံကအမည်မဖော်လိုတဲ့အရာရှိတဦးကဂျာတာရီနေမှာပြောကြားလိုက်တာပါ။အာဖဂန်မြို့တော်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတာလီဘန်တို့ကတက်ခတ်ခဲ့တာကိုလက်စားချေတဲ့အနေနဲ့စစ်စင်ညီနိုင်ရင်မူခါလီဇတ်ကတာလီဘန်တို့နဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြီးခဲ့တဲ့သတင်းပတ်သုံးပတ်လောက်မှာရပ်ဆိုင်ထားကြတာပါ။ဒီဇင်ဘာ၁၂ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာနောက်ဆုံးပြုလုပ်ခဲ့တဲ့တွေ့ဆုံမှုအတွင်းအာဖဂန်နိုင်ငံဘွားအမေရိကန်စစ်စင်ညီနိုင်ရင်မူခါလီဇတ်က ပြစ်ခတ်ရစေးရေးအတွက်ခေါင်းဆောင်တွေနဲ့ပြန်တိုင်ပင်ဖို့ဒါမှမဟုတ်ငင်းချမ်းရေးစကားဝိုင်းကိုတက်နိုင်ရေးအတွက်အကြံဖက်မှုတွေလျှော့ချပေးကြဖို့တာလီဘန်ကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့တာပါအမေရိကန်တို့ရဲ့တောင်းဆိုချက်တွေကနိုင်ငံတကာတပ်ဖွဲ့တွေပေါ်အကြံဖက်တက်ခတ်နေရတွေကိုလျှော့ချဖို့တာလီဘန်အဖွဲ့အတွင်းမှာဆွေးနွေးပြီးခဲ့ကြောင်းတာလီဘန်ပြောခွင့်ရဇဗီဟူလာမူ
ယူကရိန်းနိုင်ငံဆိုင်ရာယာယီအမေရိကန်သံမတ်ကြီးဖြစ်တာဝန်ပေးရလိုက်ပါတယ်။ယူကရိန်းပေါ်မှာထားရှိတဲ့အမေရိကန်ဆိုင်ရာမူဝါဒတွေဘာမှပြောင်းလဲမှာမဟုတ်ဘူးလို့ဇန်နဝါရီလ2ရက်နေ့နေ့စွဲနဲ့ Facebook ပေါ်မှာတင်ထားတဲ့ video file မှာယာယီသံမတ်ကြီးကေဗီယန်နာပြောပါတယ်။ယူကရိန်းနိုင်ငံအချုပ်အခြာအာဏာနဲ့နေနေတည်တံ့ခိုင်မြဲရေးပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာဆက်လက်အကူအညီပေးသွားဖို့အမေရိကန်တန်ယုံအနေနဲ့ယူကရိန်းအစိုးရနဲ့ဆက်လက်အနီးကပ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ Miss Kevian တို့2019ခုနှစ်မေလကယူကရိန်းဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့အရင်သံမတ်ကြီးဟောင်းဝီလျံထေလာနေရာမှာယာယီအစားထိုးခံအပ်လိုက်တာပါ။ယူကရိန်းကိုအကူအညီပေးရေးသမ္မတထရမ့်ကသူ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းပေးဖို့ဖိအားပေးခဲ့တဲ့အတွက်သမ္မတကိုအေးအေးယူယူစုံစမ်းစစ်ဆေးမှုကြားနာပွဲတွေမှာသံမတ်ကြီးဟောင်းဝီလျံဟာတက်တီထွက်ဆိုထားပါတယ်ယူကရိန်းကိုပေးမယ့်စီးရီးအကူအညီတွေဆိုင်းငံ့ပြီးတော့ယူကရိန်းသမ္မတဇီလန်စကီကိုအင်ပီရိုကိုဖိတ်ခေါ်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကယူကရိန်းရဲ့နဲ့အမေရိကန်ကြားဆက်ဆံရေးကိုထိခိုက်စေတယ်လို့လည်းကြားနာပွဲအတွင်းမှာတန်မတ်ကြီးဟောင်းဝီလျံကဝေဖန်ပြောဆိုခဲ့ပါတယ်သူ့ရဲ့တန်အမတ်ယာဒူးတက်တန်ကဇန်နဝါရီအစောပိုင်းမှာကုန်ဆုံးမှာဖြစ်ပေမဲ့သူ့ကိုယာဒူးတက်တန်ဆက်ပြီးတော့မတိုးပြီးတော့တာပါ
ဒီရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာတိုင်းနာမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကိုယ်စားနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဇန်နဝါရီလ4ရက်နေ့ရက်စွဲနဲ့တဝန်လောပြေးပို့လိုက်ပါတယ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်မြန်မာပြည်သူတွေထံစွန့်မှုန်ကောင်းပို့သပါကြောင်းတဝန်လောမှာရေးသားထားပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်များစွာကလှုပ်ဆောင်ခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအမျိုးသားယဉ်ကျေးမှုရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကူညီပံ့ပိုးပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်းသတင်းလာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းမှုဒီမိုကရေစီနဲ့ကျော်ဝချမ်းသာမှုတွေရရှိပြီးလူတိုင်းဂုဏ်သိက္ခာနဲ့လူအခွင့်အရေးတွေရရှိရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရအရာဖက်လူမှုအဖွဲ့အစည်းလူငယ်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မြန်မာလွတ်လပ်ရေးနေ့အတွက်ပြောပို့တဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးတဝန်လာမှာရေးသားထားပါတယ်။လာမယ့်နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားအလုံးငြိမ်းချမ်းပြီးတာယာဝါပြောနိုင်ကြပါစေလို့လည်းအဆုံးသတ်မှာဝန်ကြီးပွန်ပေယိုကဆုတောင်းမြတ်တာပို့သထားပါတယ်။ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။
တရုတ်နိုင်ငံမှာဒီမိုကရေစီရေးအတွက်တိတ်တဆိတ်စုဝေးပွဲတွေမှာပါဝင်ခဲ့သူရှိနေတွင်နဲ့တက်ကြွလှုပ်ရှားသူတရာဇင်ကျော်ဟာ2019ခုနှစ်ကုန်ပိုင်းရက်တွေမှာဖမ်းဆီးခံရတာဒါမှမဟုတ်ပျောက်ဆုံးနေကြရလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်2012သမရစီချင်းပိန်အာနာရယူခဲ့တဲ့နောက်ပိုင်းတရုတ်အစိုးရကနိုင်ငံသားလွတ်လပ်ခွင့်ကိုအပြင်းထန်ဖိနှိပ်ထားခဲ့တာပါအခုနောက်ဆုံးနှိမ်နင်းထားတာကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဖူကျန်းပြည်နယ်ရှမ်းမန်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူတွေဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စုဝေးခဲ့တုန်းကဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတေတီဝမ်ယာကီကပြောပါတယ်တရုတ်အစိုးရကသူတို့နဲ့သဘောထားကွဲလွဲသူထင်ရှားတဲ့ဒီမိုကရေစီအရေးလှုပ်ရှားသူအတိုက်အခံတွေကိုအစဉ်အလာရနိုင်ငံတကာမီဒီယာတွေအာရုံစိုက်မှုညှော့နေလေးရှိတဲ့ Christmas နဲ့နှစ်ကူးကာလကိုရွေးပြီးတော့ပြည်တံချမှတ်လေးရှိတယ်လို့လည်းသူတေတီဝမ်ကပြောပါတယ်။ Beijing မြို့ကတက်ချွာလှုပ်ရှားသူရှေ့နေဒင်းဂျိုရှိဟာလည်းရှေ့နေလိုက်စဉ်ရုပ်သိမ်းခံထားရပြီးတော့အာဂရီလိုက်စားတဲ့အာဏာပိုင်တွေကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်ဒီဇင်ဘာ26ရက်နေ့ကထောင်ဒဏ်ချမှတ်ခံထားရတယ်လို့တရုတ်လူခွင့်ရေးကာကွယ်သူတွေကပြောပါတယ်။အလားတူရှန်တောင်းမြို့ကရှေ့နေလိုက်စဉ်ရုပ်သိမ်းခံထားရတဲ့ရှေ့နေအနည်းဆုံး9ဦးကိုလည်းစုံစမ်းမေးမြန်းဖို့ဖမ်းဆီးထိန်းသိမ်းပြီးတော့နောက်မှလွှတ်ပေးလိုက်တာပါအခုနောက်ဆုံးနှိမ်နင်းခဲ့တဲ့ဒီဇင်ဘာလစုဝေးပွဲကလူနည်းစုဆွေးနွေးပွဲသာဖြစ်ပြီးတော့တရုတ်အစိုးရကဒီလိုတီးတန့်လူနည်းစုစုဝေးတာတောင်မှတီးမခံဘူးဆိုတာကိုပြန်လိုက်တာပဲလို့ Amnesty International လူငယ်ချမ်းသာကွင်းအဖွဲ့သူတေတီ Patrick Phuna ပြောပါတယ်
လကဘာဘောကိုလူမပါတဲ့အာကာသရင်ဆင်းသက်နိုင်ဖို့မနစ်ကကြိုးစားတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် အခုနှစ်2020ခုနှစ်အတွင်းမှာဆင်းသက်နိုင်ဖို့ထပ်မံကြိုးစားသွားမယ်လို့အိန္ဒိယအာကာသအစီအစဉ်အကြီးအကဲကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်လမ်းမြနေပြည်ပေါ်ကိုချန္တရာယန်3အမျိုးအစားအာကာသယာဉ်အစဉ်ပြေချောမွေ့စွာဆင်းသက်နိုင်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီလို့အိန္ဒိယအာကာသသုတေသနဌာနအကြီးအကဲ K Sivan ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါအခုနှစ်မကုန်ခင်မှာလမ်းမြနေပြည်ပေါ်ကိုဆင်းသက်နိုင်ဖို့ကြိုးစားမှာဖြစ်ပေမဲ့နောက်နှစ်ထဲရောက်ကောင်းရောက်သွားနိုင်တယ်လို့လည်း Mr. Sivan ကပြောပါတယ်ဒါပေမဲ့အာနာပိုင်ဒီအနေနဲ့နိုဝင်ဘာလလောက်မှာဆင်းသက်နိုင်ဖို့အကြံပြင်းစီစဉ်ဆောင်ရွက်နေတယ်လို့ခမန်းပြောဆိုနေကြပါတယ်အိန္ဒိယဟာရုရှားအမေရိကန်နဲ့တရုတ်နိုင်ငံတို့ပြီးရင်လကိုဘော်ကိုဆင်းသက်နိုင်တဲ့လေးနိုင်ငံမြောက်ဖြစ်လာရုံနဲ့မကဘဲအကုန်ကျတက်တာစွာနဲ့အာကာသကိုတွားရောက်နိုင်တဲ့အင်အားကြီးနိုင်ငံဖြစ်လာဖို့စူးစမ်းဆောင်ရွက်နေတာပါမနစ်စက်တင်ဘာလကလွတ်တင်လိုက်တဲ့ Chandrayaan 2 အမျိုးအစားအာကာသယာဉ်ကတော့လမျက်နှာပြင်ပေါ်ကိုပြက်ကျပျက်စီးသွားခဲ့ပါတယ်ဒါပြင်အိန္ဒိယဟာ2022ခုနှစ်မှာလကဘာပေါ်ကိုလူပါတဲ့အာကာသယာဉ်ဆီလွတ်နိုင်ရေးစီစဉ်နေတာမှာအဲ့ဒီအစီအစဉ်မှာပါဝင်မဲ့အာကာသယာဉ်မူလောင်၄ဦးခါအခုချိန်မှာရုရှားနိုင်ငံမှာတင်နန်းတက်နေကြတယ်လို့ဆိုပါတယ်
။အော်စတြေးလျနိုင်ငံအရှေ့ပိုင်းမှာတော်မီတွေဆက်လက်လောင်ကျွမ်းနေတာကြောင့်မဲလာခူထာမြို့ဒေသခံတွေနဲ့ဆက်သွယ်ပြတ်တောက်နေပါတယ်။ဒီတစ်ပတ်အစောပိုင်းကပဲပြည်내ကံယူတန်းတစ်လျှောက်ကနေထွက်ပြေးလာသူထောင်ပေါင်းများစွာကိုအော်စတြေးလျစစ်တပ်ကအကူအညီပေးခဲ့ပါတယ်။ရေဆန်းတဲ့ရိခါလောင်စာနဲ့ဈေးပညာရှင်တွေကိုလည်းရေတဲတင်မောတွေနဲ့အဲ့ဒီတော်မီလောင်ရဒေတာတွေကိုဆေးလွတ်ခဲ့ပါတယ်။အခုဆက်သွယ်ပြတ်သွားတဲ့မြို့ကလေးကလူရပေါင်းများစွာကိုကယ်တင်ဖို့ရေတဲစစ်တင်မောတွေဆေးလွတ်လိုက်ပြီးဖြစ်ပါတယ်။အော်စတြေးလျရဲ့ဒီနေ့နေရာဒီမှာစောစောစီးစီးနဲ့အကြီးအကျယ်လောင်ကျွမ်းနေတဲ့ဒီတော်မီကိုမှတ်တမ်းအရအဆိုးဝါးဆုံးတော်မီဖြစ်အော်စတြေးလျအာဏာပိုင်တွေကတရားဝင်သတ်မှတ်လိုက်ရပြီးဖြစ်ပါတယ်။
Direct from Washington, the voice of America,
the OA. တော့ကြနေမနဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်မြတ်သင်းအောင်တို့ပြောပြခဲ့တာပါ။အခုတော့သတင်းလောကတွေကိုနားဆင်ကြရပါမယ်။ပထမဆုံး American နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကနျူကလ িয়ার နဲ့တာဝေးပစ်တုံးကြီးစမ်းသပ်ပြုလုပ်မှုကိုယ်တဘောနဲ့ကိုရထားတာကိုစက်ပြီးစောင့်ထိန်တော့မှာမဟုတ်ဘူးလို့ကြေညာထားပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်ဘက်ကပြောပြောနဲ့ယက်တီချက်မပြဘူးဆိုရင်ထိလန့်ပွဲတုံ့ပြန်ချက်တွေနဲ့သာကြုံတွေ့ရလိမ့်မယ်လို့လည်းကင်ဂျုံအွန်းကသတိပေးထားပါတယ်။ဒါပေမဲ့လည်းစစ်ဆင်ကြီးနိုင်မှုတွေဆက်မလုပ်တော့ဘူးလို့လည်းတရားဝင်မပြောသေးတဲ့အကြောင်းဗီရီသတင်းတောက်ဘီလ်ဂါလိုဆိုးမျိုးကနေသတင်းပြပို့ထားတာကိုကိုညံဝင်းအောင်ကတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။နျူကလ িয়ার ဒါမှမဟုတ်အရေးပါတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုမြောက်ကိုရီးယားကပြန်စားတော့မယ်လို့အရှင်းဆုံးပြောလိုက်တဲ့သဘောဖြစ်ပါတယ်။နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုယ်သဘောနဲ့ကိုယ်ရထားတာကိုလိုက်နာတော့မှာမဟုတ်ဘူးလို့ကင်ဂျွန်အွန်းကပြောပါတယ်။နျူကလ িয়ার လက်နဲ့တားဆီးရေးအားကောင်းတဲ့အစီအစဉ်ကိုဆက်လုပ်မယ်လို့ကင်ကအကင်မာပြောထားပြီးအတိအကျပြောမထားတဲ့ထိတ်လန့်ပွဲတကယ်လှုပ်ဆောင်ချက်တွေကိုမြင်ရလိမ့်မယ်လို့လည်းသူကသတိပေးထားပါတယ်မြောက်ကိုရီးယားကအခုလိုချင်းချောက်တာကိုအရင်မပါတဲ့သဘောမျိုးအမေရိကန်သမ္မတဒိုနယ်ထရန့်က2019တည်းတောက်လျှောက်လှုပ်လာခဲ့တာပါ
He's representing his country I'm representing my country we have to do what we have to do I think he's a man of his word
သူကလည်းသူ့တိုင်းပြည်ကိုကိုယ်စားပြုတယ်ကျွန်တော်ကလည်းကျွန်တော်တိုင်းပြည်ကိုကိုယ်စားပြုတယ်ကျွန်တော်တို့ကကိုလို့ဆရာရှိတာကိုလုပ်ရမှာပဲသူကစကားတည်တဲ့လူတယောက်လို့ကျွန်တော်ထင်တယ်ဆိုတော့ကြည့်သေးတာပေါ့လေဒါပေမဲ့သူကပြောတဲ့အတိုင်းလုပ်မဲ့သူလို့ထင်ပါတယ
်။သမ္မတထရန့်ပြောသွားတာပါ။ကင်ဂျွန်အွန်းကအချင်းချင်းချင်းချောက်ခဲ့ပေမဲ့လက်တွေမှာအကန့်အသတ်နဲ့သာလှုပ်ပစ်ခဲ့တာပါ။အမေရိကန်ကတောင်ကိုရီးယားကိုလက်နက်ရောင်းတာ၊ပူးတွဲစီးရေးလေ့ကျင့်မှုဆက်လုပ်နေရင်သူ့အနေနဲ့တိုက်ချင်းပြစ်ပယ်ရင်တပ်တို့ ICBM နဲ့နျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်လို့ကင်ကပြောပါလေ။ဒါကဘာလဲဆိုတော့တောင်းဆိုမှုတွေများနေရင်တော့မှစကားပြောဖို့လမ်းဖွင့်ထားတယ်ဆိုတာပြနေတဲ့သဘောလို့တောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးတက္ကသိုလ်ကနိုင်ငံရေးသွန်သက်သူချိုဟန်ဘွန်းကမြင်ပါတယ
် Kaesuk Tenunan as long as the so-called hostile US policy continues there will be no
ရန်လိုတယ်လို့ပြောနေကြတဲ့အမေရိကန်မူဝါဒတွေဆက်ရှိနေသေးတော့နျူကလ িয়ার ဖြတ်သိမ်းရေးဆိုတာကလည်းဖြစ်လာမှာမဟုတ်ပါဘူးအမေရိကန်ကသာရန်မလိုတော့ဘူးဆိုရင်နျူကလ িয়ার ဖြတ်သိမ်းရေးဖြစ်လာမှာပါ
အမေရိကန်ကိုခရစ်စမတ်လက်ဆောင်ပို့မယ်လို့မြောက်ကိုရီးယားကချိန်ချောက်ခဲ့တာကိုလည်းလက်တွေ့အကောင့်ထဲမပေါ်ခဲ့ဘူးလို့ချိုဟန်ဘွန်းကထောက်ပြပါတယ်
။ဘာလို့တောင်ပုန်ကလည်း For the time being nothing is going beyond the red line.
လက်ရှိအချိန်မှာကတော့အန်ဒီယဲစီကိုကြော်လွန်လှုပ်ဆောင်နေတာဘာမှမရှိသေးပါဘူး
။ကင်ဂျွန်အွန်းဘက်ကနျူကလ িয়ার လက်နက်ပြသိမ်းရေးကို အရင်သဘောမတူရင်ပိတ်ဆို့ဒဏ်ခတ်မှုတွေပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ထွန်းကအခုချိန်ထိငင်းဆန်နေစေဖြစ်ပါတယ်ဘိုဒူးနေကသူ့ရဲ့ပြောစကားထဲမှာတော့တိတ်ပြီးအချိန်ကောက်တော့မှမဟုတ်ဘူးဆိုတာမျိုးခင်းကျုံအုံးကပြောထားပုံရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါအာဖရိကတိုက်တွင်းကပြဿနာခက်ခဲပေါင်းစုံကိုဖြေရှင်းပေးနိုင်မယ်ဒီပညာပိုင်းဆိုင်ရာတီထွင်စမ်းသပ်မှုတွေဟာ2020ခုနှစ်အတွင်းမှာတိုးမြင့်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီတဲကဥပမာတစ်ခုအနေနဲ့စာပတ်တပ်သူတွေအတွက်စီးပွားရေးလုပ်ငန်းရှင်တွေကသူတို့ပစ္စည်းတွေကိုအတန်းနဲ့သွေးပြီးပြောပြပေးတဲ့တယ်လီဖုန်း application တစ်ခုကို2019ခုနှစ်အတွင်းမာလီနိုင်ငံမှာတီထွင်လိုက်တဲ့ဒီပညာသစ်ဖြစ်ပါတယ်ဒီကြောင် view သတင်းထောက်မာရီယာမာဒီယယ်လိုသတင်းပြပထားတာကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
မာလီနိုင်ငံအတွင်းလမ်းဘေးမှာဈေးဆိုင်ဖွင့်ရောင်းချနေသူအာတာတမ်ဘဲလီဟာပညာကိုကောင်းစွာသင်ကြားခွင့်ရခဲ့သူမဟုတ်ပါဘူးဒါပေမဲ့တယ်လီဖုန်းနဲ့သုံးလို့ရတဲ့ application ကြောင့်သူ့လုပ်ငန်းအတွက်အလွယ်တကူအသုံးချလို့ရနိုင်မယ်နည်းလမ်းကိုတွေ့ရှိသွားပါတယ
် Translate le mobiling de comme de namasa de
အာနာဖနေဒီနော်။ဒါပေမဲ့အင်မတန်နှစ်သက်ဖွယ်ကောင်းတဲ့တတိယတွေပါ။မှဲ့နေရလိမ္မော်သီးပဲ။ပန်းနီတွေနဲ့ငပြောသီးတွေပါပါတယ်။နည်းနည်းသီးလေးပါပါတယ်ဆိုတာကိုလည်းပြောပြရစီ။ဒီကနေ့တော့ရှင်တို့စိတ်တိုင်းကြစီမဲ့အသီးတွေအကုန်ရှိပါတယ်။တတရမြတ်တကားကိုကြော်လိုက်တာနဲ့ကျမဆိုင်ကိုတွေ့ရပါမယ်
။စမတ်ဖုန်းကိုအသုံးပြုပြီးသူရောက်ချနေတဲ့တတိယတွေနဲ့ဆိုင်တီရှိရာကိုမာလီနိုင်ငံထဲမှာပြောနေကြတဲ့ဘန်ဘာရာဘာသာစကားနဲ့အဒါတန်ဘဲလီကသူ့ဖောက်တဲ့တွေကိုအတန်သွင်းပြီးရှင်းပြတာအပြင်တတိယတွေကိုပါဓာတ်ပုံရိုက်ပြီးပို့ပေးနေတာပါ။ပင်သစ်စကားမတတ်တဲ့သူလိုလူအတွက်ပင်သစ်ဘာသာစကားအများစုပြောနေကြတဲ့အာဖရိကနိုင်ငံအတော်များများကလူတွေအတွက်သူအခုအသုံးပြုနေတဲ့ Linali application ကအသုံးပြုသူတွေကိုအဆင်ပြေစေတယ်လို့အဒါတမ်ဘဲလီကပြောပါတယ
်။ Linali
app ထဲမှာဘန်ဘာသာနဲ့ Sunni Kit အပါအဝင်ဘာသာစကားအားလုံးနေမှရှိရာကြောင့်ကျမဘာသာကျမပဲဖုန်းထဲမှာထည့်လိုက်တာပါ
။ဒီ application ကိုတီထွင်သူမမဒူဂူရို City Bay ဟာIT နည်းပညာဆိုင်ရာအင်ဂျင်နီယာတဦးဖြစ်ပြီးကြောင်းတက်ပြီးပြင်သစ်ဘာသာစကားကိုသင်ကြားခွင့်မရကြသူတွေအပါအဝင်စာရေးစာဖတ်မလုပ်တတ်သူဒေသခံတွေအဆင်ပြေစေဖို့ရည်ရွယ်ပြီးဒီ application ကိုတီထွင်ခဲ့တာလို့ပြောပါတယ
်။ Beaucoup de personnes installent se font installer des outils parce que eux-mêmes ils ne peuvent pas.
လူအတော်များများကတော့ဒီ application ကိုကိုယ်တိုင်မထည့်တတ်ကြတဲ့အတွက်တခြားတယောက်ကသူတို့ကိုထည့်ပေးကြရပါတယ်။အဲ့ဒါကိုစဉ်းစားပြီးသူတို့ဘာလုပ်နေလဲဆိုတာကိုသိနိုင်အောင်အတန်နဲ့ထည့်ဖို့ထည့်နည်းကိုဒီတော့ကံဘာသာစကားတစ်ခုချင်းစီနဲ့ရှင်းပြပေးထားပါလေ
အခြေခံကြတဲ့ကိုယ့်ရဲ့ကိုယ်ရေးအချက်လက်ထက်တာလောက်တောင်းလူတချို့အတွက်အခက်အခဲရှိကြတယ်လို့ CD Bay ကပြောပါတယ
် On sait écrire on main de façon écrite son profil mais si on ne sait pas le faire
ဆာရေးတဲ့ဆိုရင်တော့ရေးလို့ရပါတယ်မရေးတတ်ဘူးဆိုရင်လည်းအတန်သွင်းလို့ရပါတယ်အတန်သွင်းပြီးရင်တော့အဲ့ဒီအတန်ကိုပို့လိုက်လို့ရပါတယ်ကိုယ့်ရဲ့ထင်မြင်ချက်တွေကိုလည်းအတန်နဲ့ပဲတုံ့ပြန်လို့ရနိုင်ပါတယ်ဒါကြတော့ဒီ application နဲ့မှာစာတလုံးမှမရေးရပဲကြိုက်တာကိုလုပ်လို့ရနိုင်ပါတယ်
ဒီ application ပေါ်မလာခင်တော့မာလီနိုင်ငံမှာစီးပွားရေးလုပ်ကင်သူတွေဟာသူတို့လုပ်ငန်းလဲပတ်နိုင်ဖို့တငယ်ချင်းတွေမိသားစုတွေကတဆင့်သူတို့လုပ်ငန်းအကြောင်းကိုတယောက်စကားတယောက်နာပုံစံမျိုးတဖြည်းဖြည်းချင်းဖြန့်ကြရတာပါဘမာကိုမြို့မှာမော်တော်ဆိုင်ကယ်အယောင်ဆိုင်ဖွင့်ထားတဲ့ပူပါကာစီဒီကီကွိုက်တာလို့လုပ်ငန်းရှင်တွေအတွက်တော့ဒီ application ကသူ့လုပ်ငန်းကိုလုံးဝပြောင်းလဲသွားစေတယ်လို့ဆိုပါတယ်
Linali
application ကိုစတူပြကြတဲ့ကဆိုင်ရအယောင်တက်လာပါတယ်။ရင်းကားဆိုဒီနေ့မှာစိုက်ကယ်50ရောင်းဖို့အင်မတန်ခဲရင်ပေမဲ့အခုဆိုရင်အစီး20လောက်ကိုအသာလေးရောင်းချလင်းနေပါပြီ
။ကုလသမဂ္ဂရဲ့အဆိုအရမာလီနိုင်ငံရဲ့သုံးပုံတစ်ပုံသာစာရေးတာဖတ်တတ်တယ်လို့ဆိုပါတယ်။အခုချိန်မှာတော့ဒီ application ကိုအသုံးပြုသူ 9,300 လောက်ရှိနေပြီးသုံးဆွဲသူ 2,000 ကျော်တဲ့အခါသူအနေနဲ့ဒီ application ကိုတီထွင်တဲ့အတွက်အမြတ်အစွန်းရနိုင်လိမ့်မယ်လို့ CDB ကပြောပါတယ်ခင်ဗျာ
။ဟုတ်ပါခင်ဗျာရှင်။2020နှစ်သစ်တည်းမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါ။ဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲ။ဘလူအခက်ခဲတွေစိန်ခေါ်မှုတွေကြုံခဲ့ရကြလေစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်တုံးသက်ကြည့်ကြရအောင်ပါရှင်လူလူကမဲပြီးရွေးချယ်ခဲ့ကြတဲ့ကိုယ်စလဲတွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေစံနာတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ဒါမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့တခါတည်းဖိတ်ခေါ်ပါရစေ။View American တန်ခါအစီအစဉ်တွေကိုဆက်လက်ထုတ်လည်ပေးနေပါတယ်ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ် Victoria မြို့အတွက်တရားမျှတမှုပေါ်ပေါက်ရေးကိုမြန်မာနိုင်ငံလွတ်လပ်တော်ရှိနေများအသင်း ILAM ကစတင်ဆောင်ရွက်တော်မှာပါ ILAM ကိုအမှုအပ်ခဲ့တဲ့တရားလိုဖြစ်သူစာရေးဆရာထင်လင်းဦးကလည်းတရားဥပဒေအထက်မှဘယ်သူမှမရှိရဘူးဆိုတာသိကြစေဖို့အတွက်တည်မှုမှာလိုက်ပါဆောင်ရွက်တာလို့ဆိုပါတယ်ဒီအကြောင်းပြေဆုံးကို View သတင်းတော်စုစုကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
နေပြည်တော်ဝက်စတန်ပြည်ပုဂ္ဂလိကမူကြိုးချောင်းကဗစ်တိုးရီးယားလိုနာမည်ဟွက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးနေမိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာဥပဒေနဲ့မညီတဲ့အတွက်ရဲတပ်ဖွဲ့အနေနဲ့တာဝန်ယူတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ဖို့စတင်လှုပ်ဆောင်သွားတော့မှာဖြစ်ကြောင်းတရားလွတ်တော်ရှင်နဲ့ဦးသိန်းတန်းဦးကပြောပါတယ
်ပထမတစ်ချက်ကတော့မှုမှန်ပေါ်ပေါက်ရေးကျွန်တော်ဆက်လက်ဆောင်ရမယ်ဒုတိယတစ်ချက်ကတော့ကလေးအပေါ်မှာပြစ်မှုကျူးလွန်ထားတဲ့လူတွေကျွန်တော်ပြစ်မှုကြောင့်ရတရားဆွဲတတိယချက်ကတော့ကလေးနဲ့မိသားစုတွေကျွန်တော်တို့နိဒာကြီးတရားဆွဲကြအောင်ဖြစ်စေ
ဒီမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်ဥပဒေနဲ့မညီတဲ့လုပ်ရက်ကိုတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်စာရေးဆရာထင်လင်းဦးဦးဆောင်တဲ့ဗစ်တိုးရီးယားအတွက်အမှန်တရားတောင်းဆိုမှုကော်မတီကမြန်မာနိုင်ငံလွတ်လပ်တော်ရှင်နေများအသင်းအိုင်လန်ကိုဒီကနေ့မှအမှုလက်အပ်ခဲ့တာပါအိုင်လန်အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်ဦးကဒီဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုစိန်ခေါ်နေတယ်လို့ပြောပါတယ
်ဒီအမှုကအစလာတည်းကမတင်ကားစရာတွေအများကြီးရှင်းနေတွေရာဆိုတဲ့အသက်တည်ကအပစ္စည်းတွေပျောက်တယ်အသက်တည်တွေကမယုံကြည်နိုင်တဲ့အစတဲ့ချက်တွေရှိရတဲ့ကျွန်တော်တရားစီရင်စနစ်ကြီးတခုလုံးကိုစိန်ခေါ်နေတာဖြစ်တယ
်ဗစ်တိုးရီးယားအမှုအတွက်ကလင်းငယ်ရဲ့ဖခင်ဖြစ်သူကကိုယ်စားလှယ်လွှဲထားတဲ့စာရေးဆရာထင်းလင်းဦးကဒီအမှုမှာတရားလိုအဖြစ်လိုက်ပါဆောင်ရွက်မှာဖြစ်ပြီးဗစ်တိုးရီးယားအတွက်တရားမျှတမှုရအောင်လုပ်မှာဖြစ်ကြောင်းပြောပါတယ်
တရားဥပဒေပေါ်မှာဘယ်သူမှမရှိရဘူး။ဘေးရာဓုဘယ်ပါဝါရှိတဲ့လူမှမရှိနဲ့။အပေါ်မှာရှိနေကျွန်တော်တို့အကုန်ဆွဲချတာ။နံပါတ်1ကအဲ့ဒီရွေးချက်။နံပါတ်2ကနိုင်ငံသားတယောက်ရဲ့ထိခိုက်နေတာမှုကနိုင်ငံသားအားလုံးကိုထိခိုက်နေတာနဲ့အတူတူပဲ။အဲ့တော့တရားဥပဒေစိုးမိုးရေးကိုနိုင်ငံသားတိုင်းကပါဝင်တည်ဆောက်ရမယ်ဆိုတဲ့အချက်ပေးချင်တာ။တတိယအချက်ကတော့အများအတွက်တယောက်ကမမဟုတ်ရင်တယောက်အတွက်အများကအခုဒါကတယောက်အတွက်အများပါ။မိသားစုတစုအတွက်တနိုင်ငံသားလုံးပါ။
ဗစ်တိုးရီးယားအမှုမှာမိသားစုဘက်ကနေအနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမွန်းညိုကတော့သက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေကနိဒာသူမိသားစုအပေါ်ကိုဝိုင်းဝန်းဖိနှိပ်နေတာကြောင့်ဒီအမှုဟာတာမန်တက်ငယ်မတိမ်မှုထက်ပိုတယ်လို့ပြောပါတယ်
။ကျောင်းဘက်ကလည်းတာဝန်ယူမှုမရှိဘူး။သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းလိုအပ်ချက်တွေအများကြီးရှိနေခဲ့တယ်။အဲလိုအပ်ချက်တွေအများကြီးရှိနေတဲ့အတွက်ကြောင့်အမှုတွေအဲ6လကျော်ကြာတဲ့အထိဘယ်သူကျူးလွန်မှာလဲဆိုတော့ကျွန်တော်တို့မှာတက်တည်ပြတ်လို့မရသေးပဲဖြစ်နေတာ။မြန်မာနိုင်ငံကအဖွဲ့အစည်းတွေရဲ့ capacity မပြည့်ဝမှုကိုလည်းပေါ်ပြနေတယ်။အဲလိုမပြည့်ဝတဲ့အပိုင်းကိုဝိုင်းဝန်းပြီးတော့ဖုံးကွယ်ပြီးကမှမျက်နာသူမိသားစုဝိုင်းဝန်းဖိနှိပ်နေကြတယ်ဟာလေ institution လိုက်ကိုဖြစ်နေတယ်ဒီအမှုဒီမှာတိုင်ငယ်မရင်းမှုတစ်ခုတည်းပို့သွားတဲ့အကြောင်းအရာပါလဲဆိုတော့ဒါကမတရားမှုကိုတိုက်ချက်တဲ့အမှုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်ဆက်ဝင်ရနေတာပါ
။သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ဗစ်တိုးရီးယားအမှုမှာကိုအောင်ကြီးဆိုသူကိုတန်တရားတရားခံအဖြစ်နဲ့6လကျော်ကြာချုပ်နှောင်စစ်ဆေးခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့ကျူးလွန်သူတရားခံအစ်စ်မဘောပေါက်သေးတာကြောင့်အခုလိုပြည်သူတွေကဝန်းရံနေနေပေအသီးသီးကပညာရှင်တွေကလည်းအမှန်တရားပေါ်ပေါက်ရေးကိုဆက်လက်ဆောင်ရွက်နေကြတာဖြစ်ပါတယ
်။ဆက်စပ်ပြောပြသွားတာပါ။ဆက်လက်ပြီးထိုင်းနိုင်ငံတွင်ကမြန်မာသတင်းတပုတ်ကိုလည်းနှာစင်ရပါမယ်။ထိုင်းနိုင်ငံတွင်တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနဲ့တရုတ်နိုင်ငံသားတွေကိုစာတပ်ပရိနေကထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အဲ့ဒီလူတွေကိုလူကုန်ကူးသူတွေကအခကြေးငွေယူပြီးမြန်မာနိုင်ငံဘက်ပြန်ပို့ပေးဖို့အတွက်စစ်ဆေးရေးဂိတ်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဒီအကြောင်းဗီဒီယိုသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ဗန့်ဝေဟင်စစ်ဆေးရေးဂိတ်မှာနေကြားဆောင်ရဲနဲ့အမှတ်လေးစစ်တပ်တို့ပူးပေါင်းပြီးနယ်စပ်ကိုဆင်းလာတဲ့ကားတွေကိုအသေးစိတ်စစ်ဆေးနေချိန်မှာပဲတက်ခရိုင်လိုင်စင်နံပါတ်နဲ့ဘင်ကားတစီးမှာလူပွဲစားတွေပို့လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား10ဦးကိုဖမ်းမိခဲ့တာပါ။နေကြားဆောင်စစ်စေးရေးခေရဲ့တာဝန်ခံစခန်းမှုစံခုံပတ်စုကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံကူးစာအုပ်တက်တန်းကုန်နေတဲ့သူတွေ ဒီမှာနိုင်ငံသားတွေကိုလူပွဲစားတွေကမြန်မာနိုင်ငံကိုပြန်ပို့ပေးဖို့အတွက်နေကြခဲ့ကိုဖြတ်ပြီး ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ဇန်နဝါရီလ၂ရက်နေ့တနေ့ထဲမှာပဲနိုင်ငံကူးဆောင်အုပ်တူတွေနဲ့အတူချွန်ဘူရီခရိုင်လိုင်စင်နံပါတ်နဲ့အဖြူရောင်ဘန်ကားပေါ်မှာလိုက်ပါလာတဲ့တရုတ်နိုင်ငံသားလေးဦးကိုလည်းဆက်လက်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒီတရုတ်နိုင်ငံသားတွေဟာတရုတ်နိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးနိုင်ငံကူးဆောင်အုပ်တူတွေနဲ ီကလေးကတရုတ်နိုင်ငံသားတွေကထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံတဲကိုဝင်ရောက်လာနေကြတာပါ။ဒီထဲကတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။မအေးမှပြောပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းမတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကကောင်းထုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
လေတူးညီညာမှုဖြည့်ရှိရမှာမြန်မာနိုင်ငံလိုမဖြစ်စီနဲ့ဆွဲကောင်းစင်းနဲ့ Caroline KB ရေးသားထားတဲ့စောင်းမကို the-star.co.ke မှာဖတ်ရပါတယ်။လေတူးရေးသွေးကောင်းမှုအတွက်သဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းတွေစက်မှတ်မထားတာကဖွံ့ဖြိုးတဲ့နိုင်ငံတွေမှာပြဿနာကြီးဖြစ်နေတယ်လို့ဆိုပါတယ်။ပုံမှန်လိုမြင်းပြက်နေတဲ့မြန်မာနိုင်ငံမှာဓာတ်ဆီသုံးမီးစက်တွေကိုပြည်သူတွေကဝယ်သုံးလာကြတာကြောင့်ဒီမီးစက်တွေကနေကာဗွန်အမောင်တွေလေတူးတဲကိုထုတ်လွှတ်မှုပုံများလာပြီးတော့လေတူးညဉ့်ဉန်းစေတဲ့အကြောင်းထောက်ပြထားပါတယ်။လေတူးညဉ့်ဉန်းမှုကြောင့်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိကျန်းမာရေးဆိုးရွားနိုင်တဲ့ဆိုရာကိုလည်းသတိပေးထားတာပါ။လေတူးညဉ့်ဉန်းမှုကြောင့်လူသေဆုံးမှုနှုန်းကတခြားအရှေ့တောင်အာရှနိုင်ငံတွေနဲ့ရှိရေးမြန်မာနိုင်ငံမှာနှစ်ဆအများပြနေတဲ့အကြောင်းကမ္ဘာပြည်ရဲ့အခြေလက်တွေကိုကိုယ်ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းလေတူးညဉ့်ဉန်းမှုနဲ့ဆက်စပ်တဲ့ရောဂါနဲ့တည်ဆုံသူ4000ခွဲကျော်ရှိတဲ့အကြောင်းဖော်ပြထားပါတယ်။1990ကနေ2015ခုနှစ်အတွင်းလေတူးတက်စရာမှာထောက်ခုဖြစ်တဲ့မြန်မာသက်တော်တွေကလည်းနှစ်စဉ်1.2ရာခိုင်နှုန်းနဲ့လျော့နေလာတာကိုလည်းထောက်ပြထားပါတယ်။မော်တော်ဆိုင်ကယ်အသုံးများတဲ့မန္တလေးမြို့မှာလေတူးညဉ့်ဉန်းမှုဆိုးရနေပြီးတော့နှကောင်းစီးတက်တာလောက်နေတော့လေတူးညဉ့်ဉန်းမှုဘေးကနေပြီးတော့ရှောင်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။မြန်မာလိုမဖြစ်အောင်လို့တာတကပြီးပြီးတော့ကင်ညာနိုင်ငံမှာလည်းလေတူးညဉ့်ဉန်းမှုရောကြစီမဲ့စီးမင်းတွေချမှတ်တင်တယ်လို့ဆောင်းမရှင်ကအကြံပြုထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံတွင်းလေယာထွက်ကုန်တိုးတက်စေဖို့အကူအညီပေးမဲ့စီမံကိန်းတစ်ခုဂျပန်ကအကူအညီဆောင်ရွက်ပေးမဲ့ဆွေးကောင်းစီနဲ့ဆောင်းမကတော့ mainichi.jp မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာလေယာထွက်ကုန်တိုးတက်ပြီးတော့စီးရဲမှုရောကြနိုင်မှုအတွက်ဆယ်များနဲ့ဆိုင်ပြိုးရေးလုပ်ငန်းတိုးတက်ရေးဒေါ်လာ 3.6 တန်းစီမံကိန်းကိုဂျပန်ကဆောင်ရွက်ပေးမယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ကမြို့နယ်6ခုမှာလှုပ်ဆောင်မဲ့စီမံကိန်းကိုမြန်မာဆွေးနွေးဂျပန်နိုင်ငံတကာကော်ပိုရေးရှင်းအေဂျင်စီတို့ဒီဇင်ဘာလအနောက်ပိုင်းတုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မေလ2020ကနေနိုဝင်ဘာလ2024ထိလှုပ်ဆောင်မဲ့ဒီစီမံကိန်းကြောင့်လက်သမားတွေဝင်ငွေတိုးပို့မြှင့်လိုက်ရပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းထုတ်ကုန်အားလုံးရဲ့30ရာခိုင်နှုန်းလောက်ကိုစိုက်ပျိုးရေးတစ်တော့နဲ့ငါးလုံငန်းကရတာဖြစ်ပြီးတော့ပြည်သူအားလုံးရဲ့60ရာခိုင်နှုန်းကစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်နေပေမဲ့လည်းစပားအထွက်နှုန်းက VN, Indonesia, Bangladesh နိုင်ငံတို့နဲ့ရှင်တိတိတသားနေနေရာကြောင့်အခုလိုစီမံကိန်းကိုလှုပ်ဆောင်ရတာလို့ဆိုပါတယ်။ဒီစီမံကိန်းရဲ့တစိမ့်တစ်ပိုင်းအနေနဲ့ရွှေဘုံခရိုင်တဲကလန်တရာတွေဆယ်မြောင်းလုပ်ငန်းတွေကိုလည်းဂျပန်ကစပြီးပြည်ပနေပြီဖြစ်တဲ့အကြောင်းဂျိုက်ကာကိုကူကဖော်ပြထားပါတယ်ရှင်။
မအီတန်ကျင်တင်ပြတော့တာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ရေးဝက်ဆာအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကနေလည်းဒုချက်နားဆင်နိုင်ပါ रे ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတက်ရှင်များခင်ဗျာ။မြမစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တရက်တောက်ကြံနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တူအပြင် line lab meter 190 kHz 1905ကပါတိုးချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်တွေထဲမှာဥပုံခင်ရဲ့မြမရေးတုံသက်ချက်တိုင်းရင်းသားသတင်းလာကဏ္ဍတို့နဲ့အတူအပတ်စဉ်ကျမရေးကဏ္ဍမှာ2020နှစ်တည်ဦးဆုံးဖြတ်ချက်အကြောင်းအခုလိုကြားရပါမယ
်။2020ဒီမှာငါ့ရဲ့ကျမရေးကိုတက်မှုတခုရရှိအောင်။ဒါဆိုရင်ငါ့ရဲ့စုပ်ယုံရဲ့ကျမရေးကိုပြန်ပြီးကောင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့ဒါရိုက်ချန်လေးချပြီးတော့ဒီမှန်ရင်းနေတော့ဆွဲတင်တာပါလေ
။2020နှစ်တည်မှာပိုကျမ်းမအောင်ဘယ်လိုနေထိုင်စားတောက်တင်တယ်လဲ။မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပြောတာကိုမကြခင်နားဆင်ရပါမယ်။အခုတော့အရင်ဆုံးဥုံခင်ရဲ့မြမရေးတုံသက်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်။တပြည်လုံးလျှက်စစ်တာရဖို့အတွက်2014ခုနှစ်ကစီမံကိန်းချအကောင့်ထဲပေါ်လာခဲ့ပြီးမြဲအင်တော်တူ90ရာခိုင်နှုန်းအထိလျှက်စစ်မိရဖို့အခက်အခဲရှိနေပါသေးတယ်။ဒီအကြောင်းဥုံခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ
။တနင်္ဂနွေလုံးလျှက်စစ်တာအသုံးဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာရက်စက်မီရတဲ့အင်တောင်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအင်တောင်စု10တန်းကျော်မှာ3တန်းကျော်သာရက်စက်မီတုံးနိုင်ပါလေ2014အောက်တိုဘာမှာရက်စက်ဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားရက်စက်ဓာအားပေးစက်ရုံနဲ့ဓာအားလိုင်းတိုးချက်တည်ဆောက်လိုက်တော့မှအင်တောင်စု40ရာခိုင်နှုန်းနီးပါးရက်စက်ဓာအားတုံးနိုင်ပါလေဒီနေ့ထဲမှာအင်တောင်စု50ရာခိုင်နှုန်းရက်စက်ဓာအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါတယ်။လာမယ့်ဆယ်နှစ်အတွင်းတပြည်လုံးရက်စစ်တအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါတယ်။နိုင်ငံတော်ဓာအားကွန်ရက်ကတစ်ဆင့်ပြန်ပြူတာရှိသလိုအပေးစားဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါတယ်။ဒီအစိုးရလက်ထက်မှာရေအားရက်စစ်ကိုဦးစားပေးပြီးမယ်။နောက်ပိုင်းမှာသဘာဝတန်းဝင်ကြောင်မီးသွေးနဲ့နေအောင်ကြီးသုံးဓာအားပေးစနစ်တွေကိုအသုံးပြုလာတာတွေ့ရပါတယ်။ကောင်စားသူကြီးကိုတိုင်ရက်စစ်ဓာအားစက်ယုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်ရက်စစ်ဓာအားရရှိရေးဟာဥတီကျက်တစ်ခုဖြစ်နေတာသင်ရှားပါတယ
်ရက်စစ်ဓာအားမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမီဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်ဒီနှစ်ထဲမှာမီဂါဝတ်1600လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာအားဝယ်ယူဖို့စီစဉ်ရတာလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါရယ်ကွမ်ဂျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာအားကုမ္ပဏီကဝယ်ယူมาဖြစ်ပါရယ်ယူနန်ပြည်နယ်ဒုံတိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါရယ်လျှက်စစ်ဓာအားလိုရင်တရုတ်စီကဝယ်ယူပြီးပိုရှန်လာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါရယ်နေသားမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်တအားလိုင်းကိုတုံးနေကြတာကြာပြီဖြစ်ပါတယ
်။တိဆောက်ရတာကြာပြီမဲ့လေပတ်တဲ့စရိတ်သက်သာတာဟာရေအားရက်စစ်ဖြစ်လို့ရေကာရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူး။ကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရက်စစ်ဟာမြန်မာပြည်မှာအကြီးဆုံးဖြစ်ပြီးမီဂါဝတ်990ထုတ်လုပ်ပါတယ်။တရုတ်ကုမ္ပဏီကခုနဲ့စတင်တည်ဆောက်တာ9ကြာမှပြီးစီးပါတယ်။တည်ဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မီဂါဝတ်280ရှိတဲ့အထက်ရေရွာရေအားရက်စစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ဆွစ်ကုမ္ပဏီတွေတည်ဆောက်နေတာ3နှစ်အတွင်းပြီးစီးမယ်လို့ခန့်မှန်းထားပါတယ်။မီဂါဝတ်900ကျော်ရှိတဲ့အလေရေရွာရေအားရက်စစ်ကိုလည်းနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ
်လျှက်စစ်ဓာအားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်အီယာဝရီသတင်းမှဖော်ပြထားပါတယ်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာအဂတိလိုက်စားတဲ့နေရာမှာအစင်အလာကြီးမားတယ်လို့လဲဆိုပါတယ် ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်မှာကွမ်လုံရီကာတာတန်ရမ်းမြို့နယ်ကနောင်ဖာရီကာတာမိုင်မောမြို့နယ်ကမန်တောင်ရီကာတာရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရီကာတာကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသေးရီကာတာနဲ့ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟာကြီးရီကာတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ်။
Hydro China Corporation, Three Gorges Corporation, China Henry Group, Tainanganga Eagle International, Myanmar Asia Warn, Sri Lanka Kovrido, Pawin Me Lu Tiya Ba De. Lase Da A Megawatt 1500 Jo Thau Lu Me Lu Kan Ma Ba De. Myanmar Pi Ma Ye A Lya Se A Chi A Thee Paw 29 Khu Shi Pi 6 Khu Ga Ti Saung Ni De Phit Ba De. Ye A Lya Se Ti Saung Chain Ha 4 Ne Ka Ni
แต่เจ้าเยโดโลอัจฉะကိုရေရစရစက်ကမဖြစ်စည်းနိုင်ပါဘူးဒီနေ့တဲမှာမေဂါဝတ်6000လောက်လိုအပ်နေပြီမဲ့3000လောက်သာထုတ်လုပ်နိုင်တာမို့တန်းငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါတယ်ရန်ကုန်တိုင်းဒေသကြီးမှာတောင်မီးအလုံးအလောက်မရသေးပါဘူးရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း2000ကျော်ရှိတဲ့အနေနဲ့
ရန်ရှိနေတဲ့ကြေးရွာတွေကိုမီးပေးဖို့အတွက်ဒါအားလိုင်းတွယ်တန်းလာတာလွန်ခဲ့တဲ့နှစ်လေကကျောက်ဆယ်ရာခိုင်နှုန်းပြည်စည်းပါတယ်ခင်ဗျာ။ဥဝန်ခေမြမအေး30ချက်အပြီးအလဲကြတာကတော့အပတ်စဉ်ကျမရေကန်တာပါ။2021ပြည်နှစ်ရဲ့ပထမဆုံးရသက်ဘက်ဖြစ်တဲ့ဒီတစ်ပတ်ထဲမှာတော့နှစ်သစ်မှာကြကြမာမာနေနိုင်ရေး နှစ်သစ်ဥဆုံးဖြတ်ချက်နယူးယားရီဇိုလူရှင်တစ်ခုချမှတ်နိုင်တယ်ဆိုတဲ့အကြောင်းတင်ပြပေးခြင်းပါတယ်။မနေ့ကကိုမှရှိတဲ့ကျမရဲ့အခြေအနေပေါ်ဖူတည်ပြီးအခုနှစ်2021မှာပိုကျန်းမာအောင်ဘယ်လိုစားတောက်နေထိုင်သွားလာတွေးခေါ်လုပ်ကြနေတင်ပါတယ်။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคดร.มีนครับสนเราอีก29ปีสรแล้วจ๊ะมายด้วยป่ะเนาะชื่อมาบาริสะลุตินเนี่ยบาริไม่ลุตินมูสะทะเพิ่นที่จ๊ะมายเนี่ยปะทะพี่รอตันเดชันชะดาဖြစ်ๆอะล่ะสันดาปิゅดาเว้ဖြစ်ๆป่ะเนาะบาริลุตินเลยเสีย
นี่ห้องอ่ะเนี่ย29ครั้งจ๋าแล้วจ๊ะมายอยู่ด้วยป่ะเนาะนี่ห้องมาบาริไม่ก้าวหน้าเลยลุกขึ้นมีเลยนี่ดูจ๋างาบาริเปลี่ยนเส้นมาเลยป่ะงาเนี่ยตะเน็ดตาจ๊ะมายงาบลูรีสีมันทามเลยสรแล้วตันเดชันชะมาเถอะโอเคสักทีรอชะเป็นน่ะป่ะเลยအဲ့တော့တဏိဋ္ဌာန်လို့ပြောတာကဆက်ဆက်နေနေသတ်မှတ်ပြီးလုပ်အောင်အလုပ်ပေါ့ဒါပေမဲ့လည်းတော်တော်များများကဇန်နဝါရီကနေငါဆက်လုပ်တော့မယ်လို့သုံးချက်လိုက်ပြီးမှလည်းနှစ်ပတ်လောက်ပဲလုပ်ပြီးတော့ဆက်မလုပ်ဖြစ်တာလေအများကြီးရှိကြပါတော့เนาะအဲ့တော့ဒီ2020တုန်းကငါရဲ့ကျန်းမာရေးတိုးတက်မှုတစ်ခုရရှိအောင်အဲဒါမှမဟုတ်ငါရဲ့စုပ်ယုပ်နေတဲ့ကျန်းမာရေးကိုပြန်ပြီးကောက်အောင်ဘယ်လိုလုပ်မလဲဆိုတဲ့တဏိဋ္ဌာန်ကြီးချပြီးတော့စီမံကိန်းတွေဆွဲတင်တာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီစီမံကိန်းတွေမှာအဓိကဘာတွေပါတင်လဲဆရာ
စားတော့ကိန်းတွေပါတာပေါ့နော်ဒီနေ့ဇန်နဝါရီကနေစပြီးတော့ငါဒီလက်ဆက်တဲ့အစားအစာတွေပဲရွေးချယ်ပြီးစားပါတော့မီဆိုတော့တနိဋ္ဌာန်လေးညချမှတ်ခဲ့လို့ရှိရင်လက်ဆက်တဲ့အစာတွေကိုကိုယ့်အကိုတစ်ခုချင်းနဲ့အတိအမှန်တွေအင်းဒီဟင်းရဲ့တွေအခွန်မာတဲ့အပြီးတွေအစီတွေငါးငါးတွေအသားတွေကိုလက်ဆက်တာတွေကိုရေးစားမယ်အဲ့တော့သူကကြာရှည်ခံအောင်လုပ်ထားတဲ့အစားအစာတွေကိုစောင့်တော့မယ်သူတွေပါတဲ့အစားအစာတွေရှောင်တော့မယ်ပထမပိုင်းတော့ဒါကိုကျွန်တော်လိုက်ရှာမှာပေါ့နော်နည်းနည်းနည်းနည်းနည်းကနေနေ့စဉ်တစ်နေ့တစ်နေ့နဲ့နောက်တော့အကျင့်ဖြစ်သွားမှာကျမရုပ်အတွက်ထိရောက်တယ်ဆဲဒီကြရရမယ်
ဟုတ်ကဲ့ဆရာနောက်ထပ်ရော
အဓိကကတော့အခုလူတွေကပထမမြားကကားတွေပေါ်မှာလည်းထိုင်နေကြတယ်ရုံးတွေမှာလည်းထိုင်နေကြတယ်အဲ့တော့အထိုင်လျှော့ပြီးတော့လှုပ်ရှားမှုတွေလုပ်ရတာပါပေါ့နော်ဆိုတော့အခုတော့ရုံးချိန်မှာကျွန်တော်ဒီကေတာဖိုင်နေရှိတယ်နေ့လေးစားစားပြီးထိုင်နေမယ်အစား15မိနစ်လောက်ထားပြီးလမ်းလျှောက်လိုက်တယ်နောက်ကရုံနေမှာတီဗီကြည့်တယ်အိမ်မှာတီဗီကြည့်တယ်တနားကြီးထိုင်ပြီးပြီဆိုလို့ရှိရင်9မိနစ်လောက်ထားပြီးရှောက်ပါတော့အထိုင်ကိုရှော့အောင်ပါတော့တော့ထိုင်တာလေးထိုင်တာလေးကြာနေလို့ရှိရင်ကသူ့စက်ပတ်မှုတွေရောနေလာမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောစီမံချက်ချလုပ်တင်တာ
အခုလူတွေတော်တော်များများကအချိုးကြီးတွေတောက်ကြတာပေါ့နော်အိမ်ကြီးမှာရေကြက်တကြတွေမှာချေချေလောင်ထားကြတယ်မောပန်းလာလို့ရှိရင်ဘေးအချိုးကြီးတွေဖြစ်ဖြစ်အဲရှစ်တကြားထည့်ထားတဲ့တစားကြီးရာအစားပေါ့နော်ဒါတွေကိုကျွန်တော်တို့ကဖေးရေကော်ဖီအကိုကာကိုလာနောက်အချိုးရေဘူးတွေနဲ့ကျွန်တော်ကလေးတွေတိုက်တာအဲ့တော့တနင်္လာရနေ့တော့အချိုးကြီးတွေ short တော့မယ်ဆိုတော့တနင်္လာချမှတ်ရင်တော့ဒီပြီးရချမှတ်ရတဲ့အဆင်ပြေသွားမယ်ပေါ့
ဟုတ်ကဲ့ဆရာကြီး
အဲ့တော့ကအစားအပြင်အခုအတော့ပေါ့ဆရာနော်နောက်ထပ်ရောအတော့နဲ့ပတ်သက်ပြီးတော့
တောက်ကတော့ကျွန်တော်တို့အခုပြောရင်တော့အရက်တွေကတောက်စားတာဆက်လေးတောက်တာပေါ့နော်ကွန်စားတာတွေပါတာပေါ့နော်ဒါတွေကိုလည်းဆက်မဲ့ကြတော့အရက်တောက်တာဒီဂျီယာတောက်တယ်ဝိုင်တောက်တယ်ဝစ်စကီတောက်တယ်အမျိုးမျိုးပေါ့နော်အဲ့ဒီကွာတက်တယ်တော့ short ပဲတယ်ဘာလို့လဲချက်မယ်ဆက်လေးတူအောင်လို့ဒါချက်ကိုပြမယ်ဒါအရက်တောက်လို့ကောင်းလို့ရှိဘူးဆိုတာလည်းသိတယ်အဲ့ကျမ်းမာရေးနဲ့ဝိုင်လေးတောက်တယ်ဆိုတာမျိုးကဒါရမညာလာရင်မကောင်းဘူးအဲ့ဒီကကျွန်တော်ဒါကို short နဲ့တော့ short အဲ့ရရင်တစ်ဆင့်ချက်ပြီးအကြံပေးလိုက်ချင်တာကအိတ်ဆက်နားနေရင်အမှန်တန်ရေးကြည့်ပါလေအေးတွေးတီးတီးအိတ်ရမယ်ဘာကြောင့်လဲဆိုလို့ချင်းဒီကရစားအိတ်တယ်နေခင်းပဲဒူးလိုက်တဲ့ကြိုက်တဲ့နေရာမှာအိတ်တယ်အဲ့လိုမဟုတ်ပဲနဲ့အိတ်ရလေးကိုလည်းရလိမ့်မယ်အိတ်ချက်ဆိုတဲ့ပြင်ဆင်ထားမယ်အိတ်စိတ်ဟိုင်ဂျင်းလို့ခေါ်တဲ့ပုံမှန်အိတ်ရခြင်းပုံမှန်ခခြင်းအတန်ပရန်မရှိပါညံ့အောင်ထားခြင်းအလင်းရောင်လေးများများမဝင်အောင်ထားခြင်းအလင်းလေးကိုလည်းမှိန်ချထားမယ်အမောင်ပေးထားမယ်ရင်းနေတဲ့ TV တွေမကြည့်တော့ဘူးစတဲ့အချိန်ကလေးလည်းရှင် quality ဆီရမယ်ဒီလိုအိတ်ချက်နားနေခြင်းကလူတွေမှာအပန်းချခြင်းတခုကျလာတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောအထူးလုပ်တင်တာ
ဒီကာရလေ့ကျင့်ခန်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောနေတာပေါ့နော်အခုနောက်ပိုင်း exercise is medicine ဆိုပြီးတော့ခေတ်စားလာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီကိုကာရလေ့ကျင့်ခန်းလေးဒီမှာအခုဂျင်းနေသွားဆော်တဲ့လူတွေရှိတယ်အဲ့တော့ကာရလေ့ကျင့်ခန်းတစ်ခုခုတော့ငါလုပ်မယ်အနည်းဆုံးနိုင်ဖို့လမ်းချောင်းမယ်ဒါမှမဟုတ် saving ရှိမယ်ရေကူးမယ်ချင်းခတ်မယ်တစ်ခုခုပေါ့နော်လှူရှားမှုတွေရှိတယ်တပတ်မှမှငါ၃ရက်တော့ငါချင်းခတ်မယ်တော့ရတော့ saving ရှိမယ်အဲ့လိုမျိုးလေးပေါ့နော်ဒါတနေ့ကစပတ်နေတာမယ်ဆိုရင်ရေကူကြလည်းလိုက်နိုင်တယ်အားပြေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးတကြီးပေါ့နော်
နောက်တစ်ခုအခုခေတ်မှာကျွန်တော်တို့ကမများဒီကအပြင်ဆက်စားကြတာပေါ့နော်အဲ့တော့ကျွန်တော်ကဒီအမေရိကန်နိုင်ငံမှာလောက်ချတဲ့သူ့ဗီဇာတစ်ခုကိုပြောပြခြင်းနဲ့လူပေါင်း10,000+ကိုကျွန်တော်သူ့ဗီဇာပြရတာအဲ့တပတ်ကိုအိမ်မှာ9ရက်တက်ကိုနှင်းကိုချက်စားတဲ့လူတွေဟာတဲ့ဒီဘက်မှာ3ရက်ချက်စားတဲ့လူတွေထက်အဝလွန်နှုန်းကို88%တော့ပြောနေကြည့်တယ်လို့တွေ့ရတယ်။ဘာမှအပြင်းမှချက်တဲ့အဆိုင်ကလောက်တဲ့အစားအစာတွေအကုန်လုံးကစီရီများမကိုလိုရင်းလိုဖိနှုတ်မရဘူး။အဲ့တော့ကိုယ့်အိမ်မှာလည်းကြက်ကိုကလေးတွေဖိနှုတ်ရတယ်။
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ဒီကိုယ့်အတိုင်းလိုခေါ်တာပေါ့နော်။ဒီလိုဒီအလကားနေရင်တယ်လီဖုန်းပုတ်နေတာ၊ TV ကြည့်နေတာ၊ဂိမ်းဆော့နေတာ၊ကွန်ပျူတာကြိုက်နေတာအဲ့ဒါတွေအရင်ကတော့ရှော့ရမယ်။ဒီနေရာတွေကြောင့်ထိုင်နေထိုင်များသွားတယ်။ဒီလိုမျိုး screen တွေကိုအားကြီးကြည့်တဲ့လူတွေကဘာနဲ့ဆက်ဆံနေလဲဆိုတော့depression လို့ခေါ်တဲ့စိတ်ကြကြယောဂါတွေ anxiety လို့ခေါ်တဲ့စိတ်ဆိုးရိမ်မှုလွန်ကဲတဲ့ယောဂါတွေတုံးချင်းပေါ့ loneliness ဖြစ်သွားတာပေါ့ဆရာကအစ်ကိုလေးတွေညနေနေဒီ online ပေါ်မှာပဲအဲ့ဒီအချိန်ကြီးတော့ရှော့မရှော့ချင်းအားဖြင့်စိတ်ရဲ့အားရအမျိုးကိုပြောင်းလဲသွားနိုင်တယ်ဒီပေါ်မှာစိတ်တွေအများကြီးဖြစ်နေကြလို့ဆိုရင်တမားရေကပြောင်းလဲတာတွေတွေ့လာတတ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအရေးတကြီးအထူး
ဒီ2020အတွင်းမှာငါခရီးနှစ်ချိန်ဆက်မယ်၃ချိန်ဆက်မယ်အပန်းကြီးခရီးပေါ့အဲ့လိုမျိုးတော့ကျွန်တော်စီမံနေပြီးတော့ထားတယ်လူရအမြင်နဲ့တိကျနေဖြည်းဖြည်းတွေကြတယ်မှာကားကြီးကျက်တယ်တွေကြတယ်မှာเนาะအလုံငန်းကိုလည်းများမြေစူညာကနေနဲ့ဒီကတည်းကတော့အပတ်စီဖြည်းဖြည်းထွက်လာတာမျိုးကိုဒီကားကြီးနဲ့ပဲဖြည်းဖြည်းတကယ်ချင်းနဲ့ဖြည်းဖြည်းအဲ့လိုမျိုးလောက်သွားခြင်းအားဖြင့်စိတ်အားရစိတ်အပန်းပြေခြင်းကြရစီနိုင်ပါလေစိတ်အပန်းပြေတယ်မှာကခရီးထွက်တာအချင်းကိုကြီးကြလေးဖြည်းဖြည်းစာပေလေးဖြည်းဖြည်းတတိချေတာအဲ့လိုမျိုးနည်းနည်းဝါသာအဲ့တခုကိုပြန်ရရင်လည်းကျမ်းမာရေးကိုထောက်ပြပေးတဲ့အားလေးဖြစ်ပါလေနောက်ထပ်တဏိတံခြားကိုပြန်လို့ကျန်တာကတော့ကိုယ့်ရဲ့ကျမ်းမာရေးအနေထားကိုအမြဲတမ်းအကောင်းပကံနဲ့ပြင်နေတာပေါ့နော်ငါမှစီကျူယောဂဖြစ်လို့ငါတော့ညရကြီးလို့မစားနိုင်တော့ဘူးလို့တွေးမဲ့အစားစီကျူယောဂငါထိန်းထားနိုင်တယ်ငါစားတဲ့အစားအစာလေးကိုငါရှင်လိုက်ကြပြညရကြီးပြန်ပြောပြမယ်ဆိုတဲ့အမြင်မျိုးပေါ့နော်ယောဂါကိုအကောင်းပကံပြန်နေတာသူ့ရဲ့အစားကဒီယောဂါလေးဖြစ်နေကြတယ်ငါမှဘဝဆုံးပြီအမှန်ကန်ကအဲ့ဒီအပြေးခေါ်လေးကိုဖယ်ချက်ပြီးကိုယ့်ရဲ့ကျမ်းမာရေးကိုအမြဲတမ်းအကောင်းဘက်ကဒီခေါ်မှန်နေခြင်းအဖြစ်ဘလောက်ပဲမကျမ်းမာပဲဖြစ်နေလို့ဒီကိုယ့်ရဲ့ခန္ဓာမျိုးကတော့ကျမ်းမာတဲ့အကျင့်ဆောင်သွားနိုင်ပါတယ်။ဟု
တ်ကဲ့။
နောက်တစ်ခုကတော့မိမိရဲ့ကိုယ်ခန္ဓာကျမ်းမာရေးဘလောက်ဆက်ရှိနေလို့ဆိုတော့ကျမ်းမာရေးကိုဖြည့်ဖြည့်တင်တာပါ။ကျွန်တော်တို့ကမှနိုင်ငံတော်များကဖြည့်ဖြည့်လဲလို့ရှိရင်ယောဂတွေ့လာရင်ငါတို့မိခါရုံနဲ့မကောင်းမှုပဲလို့ယူဆကြတယ်။တကယ်တော့ဆော့ဆော့တိလိုက်ခြင်းကကူတာလို့တဲ့အချိန်နဲ့မြည်တယ်ပျောက်ကဲပျောက်ကဲခဏ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ခွေးမင်းကလည်းဒေါက်တာမြင့်ဦးကိုမေးမြန်းထားတဲ့ကျမကြီးကဏ္ဍကိုကြားခဲ့ရတာပါဆက်လက်ပြီးတိုင်းရင်းသားသတင်းတော့တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကိုနားဆင်ကြည့်ပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကပြစ်ခတ်မှုအတွင်အမျိုးသမီး2ဦးတရားရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရယုံတချို့ပျက်စီးခဲ့ပါတယ်နမ်တူလာရှိုးကလန်ပေါ်က TNL နဲ့အစိုးရတပ်မတော်ကြားတိုက်ပွဲမှာအယက်သား2ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်စစ်ဘေးရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားသိုင်းရမှာပါရှင်ကျမမိကလျာမွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့တူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီဇင်ဘာလ30ရက်နေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာမျိုးသမီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်နဲ့အစိုးရရုံးအောက်ဦးချို့လည်းပြစီခဲ့ပါတယ်ဒဏ်ရာရတဲ့မျိုးသမီးတွေကတော့ကြောက်တော်မြို့မျိုးတရက်ကွက်ကဒေါ်မဲမဦးနဲ့ဒေါ်တီတီနိုင်တို့ရင်ဘတ်နဲ့ပေါင်တွေမှာဒဏ်ရာနှင်းငယ်စီရရှိခဲ့ပြီးနေအိမ်မှာဆေးကုသမှုခံယူနေတယ်လို့မြို့ကံတွေကပြောပါတယ်အလားတူမြို့မရက်ကွက်ကဥကျော်တန်းနေအိမ်ခေါင်မိုးဖြစ်စီခဲ့ပြီးကြောက်တော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးကခေါင်မိုးအပါဝင်ကွန်ပျူတာ3လုံးနဲ့ရုံးသုံးပစ္စည်းတွေပျက်စီးခဲ့တယ်လို့ဖြူစင်မြစ်တာပရဟိတရုံးနဲ့နေအိမ်ချို့လည်းပျက်စီးခဲ့တယ်လို့ကြောက်တော်မြို့ကံတူကပြောပါတယ်ဒီဇင်ဘာလ30ရက်နေ့ညနေပိုင်းက10မိနစ်ကြာပြစ်ခတ်မှုဖြစ်ပွားနေစဉ်နဲ့ပတ်သက်ပြီးအစိုးရတပ်နဲ့အေအေဘက်တွေကသူတို့ဘက်ကပြစ်ခတ်တာမရှိဘူးလို့မီဒီယာတွေကညှင်းဆိုထားတယ်လို့ပြစ်ခတ်မှုဖြစ်စဉ်အတွင်းကြောက်တော်မျိုးတစ်ခုလုံးနဲ့ဖျက်ဆစ်ပြီးပြတ်တောက်ခဲ့တဲ့အတွက်မြို့ကန်တွေကစိုးရိမ်မှုပြင်းထန်ခဲ့ကြပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းနမတူလာရှိုးကလန်းမှာ DNL နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်အရက်သားရင်မောင်းသူကြီးစံဖိမှန်သေဆုံးခဲ့ရပါတယ်။ဒီဇင်ဘာလ29ရက်နေ့ကလာရှိုးမြို့နယ်ရွယ်တောက်ကြီးရွာနေမှာပြစ်ကတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနက်ခင်းမှာတေဆုံးသူဟာတတုကာမောင်းနဲ့အရသာတူဖြစ်ကြောင်းအသက်23နှစ်သာရှိသေးကြောင်းတန်း DMB ပါတီကတားအိုက်ထိုက်ကပြောပါတယ်။ဒီဇင်ဘာ28ရက်နေ့ကစပြီးလက်ကုံနဲ့တိနမတူနဲ့လာရှိုးမြို့နယ်စတဲ့မှာတန်းတပ်ဖွဲ့နဲ့ဆွေရတမတော်တို့တိုက်ပွဲဆက်တိုက်ဖြစ်ပွားနေခဲ့ပြီးဒေသခံလူထုတွေနေရာကနေစွန့်ခွာခဲ့ရတဲ့အထိရှိခဲ့ပါတယ်။
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာရှိတဲ့ဂျပန်ရေတွင်းရွာကိုမြန်မာစစ်တပ်နဲ့ကရင်နေကြားဆောင် BGF တပ်ဖွဲ့တို့ဝေရောက်ထိန်းချုပ်ထားခဲ့စဉ်တွင်ပျောက်ဆုံးသွားတဲ့ဒေသခံတွေရဲ့ပစ္စည်းဥစ္စာတွေကိုပြန်လျော်ပေးဖို့ထိုင်းနိုင်ငံမွန်နူမှုဖွဲ့စည်း Mon Association of Thailand MAT ကဘန်ကောက်မြို့မှာရှိတဲ့မြန်မာတာယုံရှိမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကဆန္ဒထုတ်ဖော်ပြီးမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းအင်အားတရာခကပိုစတာတွေကင်ဆောင်ပြီးမြန်မာတန်ယုံရှိမှာတနာယီနီးပါးခဆန္ဒထုတ်ဖော်ခဲ့ပြီးအဲ့ဒီတောင်းဆိုချက်တွေကိုမြန်မာတန်ယုံရာရှိတွေကိုယ်တိုင်လက်ခံရယူတာမရှိတဲ့အတွက်ဒေသခံထိုင်းရဲရာရှိတွေကတစေပေးပို့ခဲ့တာလို့ဆန္ဒပြပွဲဦးဆောင်တဲ့နိုင်စဟမွန်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းကမြန်မာစစ်တပ်နဲ့ကရင်နယ်ကြားဆောင် BGF အဖွဲ့တို့ဝန်ပြည်တစ်ပါတီတပ်တည်နေရာဂျပန်ရေတွင်းရွာကိုဝင်ရောက်ထိန်းချုပ်ခဲ့စဉ်အတွင်ဒေသခံတွေရဲ့အိမ်သုံးပစ္စည်းမျိုးမျိုးဖြစ်တဲ့မော်တော်ဆိုင်ကယ်တွေရုပ်မြင်သံကြားဆက်တွေအဖိုးတန်ဝတ်ထည်တွေတံပိုးငွေကျပ်3,500ကျော်ဆုံးရှုံးခဲ့တယ်လို့လည်းရမရဖတွေကစည်းရင်းကောက်ယူခဲ့တာပါမြန်မာစစ်တပ်အနေနဲ့တိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရင်သဘောတူစာချုပ် NCA စာချုပ်အချက်လက်တွေကိုဒေသလိုက်နာဖို့လိုအပ်တယ်လို့လည်းထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းကမြန်မာအစိုးရထံပြဖို့တဲ့စာမှာရေးသားခဲ့ပါတယ်ရှင်
။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာဒေသခံတွေတည်ဆောင်လာတဲ့စံနဲ့ရိတ်ကလျှို့ကိုမြန်မာသမ္မတဘက်ကသိမ်းဆည်းမှုဖြစ်စဉ်တစ်ခုဒီဇင်ဘာလတတိယပတ်မှာဖြစ်ပွားခဲ့ပါတယ်။ကြောက်ကြီးမြို့ပေါ်မှာစံအိတ်150ခန့်ဝယ်ယူပြီးတကော်တဲရွာသားတွေကားနဲ့တဲဆောင်လာစဉ်တမတော်ချီလင်တိုက်ရင်ခန်းလျက်39ကနေဖြတ်တန်းခွင့်မပြုတ်ပဲတင်းသီးသားပြီးပြန်ပေးမယ်လို့ဆိုပေမဲ့လည်းစံပိုင်ရှင်ဘက်ကမယူရတဲ့အခြေအနေမှာရှိနေပါတယ်တမတော်ဘက်ကရိခါတွေတင်းယူထားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဒေသခံဘက်ကကျန်းယူတမတော်ကြောက်ကြီးဆက်ဆံရေးရုံးထံတန်ကြားထားလို့ဖြေရှင်းသွားဖို့ရှိတယ်လို့လည်းရုံးတော်ဝန်ကစောဝါရီတို့ကဆိုပါတယ်
ဇန်နဝါရီလ7ရက်နေ့မှာကြာရောက်မဲ့52ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုမနှောပွဲတော့ထက်သွင်းကျင်းပဖို့ပြင်ဆင်ထားရမှာအခုခါမှာမကျင်းပဖို့ဆုံးဖြတ်လိုက်တယ်လို့ကချင်လူမျိုးရိုးရရင်ကြီးမှုအသင်းတာဝန်ရှိသူတွေကပြောပါတယ်။အဓိကအခမ်းအနားခေါင်းစဉ်တွေကိုဂျိန်းဖောဘာသာစကားနဲ့ဂျိန်းဖောမုံဒေါ်အန်ထွဲနဲ့ကချင်မုံဒေါ်အန်ထွဲခေါ်ဝေါ်ကိစ္စအရင်းပွားရမှာခေါင်းစဉ်အမည်ကွဲလဲရမှာနှိမ့်နှိုင်းလို့မရတာကြောင့်မနှောပွဲကျင်းပဖို့ကိုဖျက်သိမ်းခဲ့ရတယ်လို့လည်းကချင်လူမျိုးရိုးရရင်ကျင်းမှုအတင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ်။ခွန်ဆက်နှစ်ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုအခုခါမှာပြည်နယ်အစိုးရဝင်းတွင်းမှလာကျင်းပဖို့ပြင်ဆင်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးရဲ့အဖွဲ့တို့တိုက်ပွဲတွေကြောင့်နေရက်ကနေတင်းရှောင်လာတဲ့စစ်ပေးရှောင်ဒုက္ခသည်အများစုဟာရက်ကြလာတာနဲ့အမျှစာဝတ်နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေကြရတာပါ။မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်မြောက်ပိုင်းကမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပေါ်နေတာတနိုင်ကျော်လာပြီဖြစ်တဲ့အတွက်နေရဲဆုံးခွာသူတသိန်းကျော်ဟာဒုက္ခသည်စခန်းပေါင်း160ခန့်မှာခိုးလုံနေကြတာပါ။အေးဒီထိပ်ကမြောက်ဦးမြို့နယ်မှာရှိတဲ့ဒုက္ခသည်2000ကျော်ရဲ့အခြေအနေကိုမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုပြောပါတယ်
။ဒုက္ခသည်တွေရဲ့အခြေအနေကတော့ဗျာအခုဒီဆောင်းလဲရပြီဆိုတော့သူတို့မှာအနေထည်တွေလိုအပ်နေတယ်ပေါ့နော်။ဆောင်းတို့ဒီအနေထည်အင်ဂျီတို့အဲ့ဒါတွေလိုအပ်နေတာရှိပါတယ်။ဒီတော့ဒုက္ခသည်စခန်းမှာတချို့လေသမားတွေလည်းရှိတယ်ဗျ။အဲဒီလေသမားတွေအနေနဲ့လည်းပဲသူတို့ရဲ့မိုးရာသီစိုက်ပျိုးထားတဲ့စပောက်ကိုရိတ်သိမ်းခြေလေတဲ့နေရာမှာလဲနေသိမ်းခြေလေတဲ့လဲအစိုးရကပြင်းမြအောင်ထုတ်မသေးတော့သူတို့မှရိတ်သိမ်းခြေလေဖို့အတွက်အခက်အခဲတွေလည်းရှိနေပါတယ်။ဒီအချိန်မှာတော့ဗျာသူတို့ရဲ့စားဝတ်နေရဲ့အခက်အခဲတွေအပြီးတော့ကြားမာရဲ့အခက်အခဲတွေကလေးသူမျိုးကြောင်းနေဖို့အခက်အခဲတွေအဲ့ဒါတွေတော့အခက်အခဲရှိလာနိုင်ပါတယ်။
လာရှိစိုက်ပိရှောက်ဒုက္ခသည်တွေရဲ့စားသောက်ရည်ကိုအလှရှင်တွေရဲ့အကူအညီနဲ့ထောက်ပံ့ထားပေမဲ့အခုအခါအခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကိုအန်းသားကြီးကအခုလိုပြောပါတယ်
ဆိုင်ပေးဒုက္ခသည်တွေကဒီအခုအချိန်နေမှာဆိုလို့ရှိရင်အရင်ကတည်းကတရားကြီးကိုများလာတာရှိတယ်အဲ့ကြတော့အလူမဲ့ဒေါ်လာရလည်းဒီအရင်ကရှိနေမယ်မလောက်တော့ဘူးအဲ့ကြတော့ဒီဒုက္ခသည်စခန်းထဲမှာဆိုင်ကလည်းနေလာတယ်စားနေရတာတခြားဒီဟိဆင်းဆက်စရာဒီကြီးနေလာတယ်ဒီငါတို့မစောက်တော့ခရမ်းနေအားလေမရှိတော့ဘူးဖြစ်တယ်
တိုက်ပွဲတွေကြောင့်မြန်မာဆိုရတက်ကသွာလာကောင်ပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ကြေးရွာတွေမှာလည်းစားစရာဆန်ကအစအခက်ခဲတွေရှိနေတယ်လို့လည်းကိုအန်းသားကြီးကဆိုပါတယ်မင်းပြမျိုးနေဖားမှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုချွေဆိုးကသူတို့ဖားကအချင်းတွေကိုအခုလိုပြောပါတယ
်ပိတ်မိတော့တယ်နောက်ဆုံးဆင်လာတော့လုံးဝဆင်ကြီးပြမြန်မာဆောင်းဝန်းတွေလည်းဟိုကနေနေနေသူရောဆောင်းဝန်းတွေလည်းဘယ်ရခင်းပြတယ်လို့ပြောပါ
ရခိုင်ပြည်မြောက်ပိုင်းကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအခါတောက်ပိုက်ဖက်အထိပြင်းထန်လာတဲ့အပြင်နှစ်ဖက်တန်းဟာအားတွေတိုးရှိနေသလိုလမ်းလမ်းကြီးတွေနဲ့ကျေးရွာတွေအနေကိုပိုက်ခတ်နေတာတွေရှိနေတဲ့အတွက်အခုပွန်းလဲရာသီမှာပြည်သူတွေပိုပြီးအခက်အခဲကြုံလာတယ်လို့လည်းလိမ့်လာသူတွေကပြောပါတယ်။လာရှိအချိန်ထိရခိုင်ပြည်မှာရခိုင်တပ်တော် AA နဲ့မြန်မာအစိုးရတပ်တွေအကြားတနိုင်ကြွာကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရဲဆက်ခွာသူ3000ခန့်ရှိနေပြီဖြစ်တယ်လို့အရဖရခိုင်အဖွဲ့အစည်းတွေပြုစုထားတဲ့စည်းရုံးတွေအရသိရပါတယ်။
ဆက်ပြီးတော့2020နှစ်စံပိုင်းမှာကချင်ပြည်နယ်စစ်ဘေးရှောင်စခန်းကစစ်ဘေးရှောင်3000ခန့်ကိုနေရက်ပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်စစ်ဘေးရှောင်ပြည်သူ့ကူညီစောင့်ရှောက်ရေးကော်မတီ KHCC ကပြောပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကိုရင်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်မှာရှိတဲ့မြကြီးနားဝိုင်းမော်ပမော်မန်စီမြို့နယ်တွေမှာရှိတဲ့စစ်ဘေးရှောင်စခန်းတွေကလူဦးရေ3000ပိန်တောင်စု50ခန့်ကို2020ခုနှစ်နှစ်စံပိုင်းမှာနေရပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူ့ကူညီဆောင်ရှောက်ရေးကော်မတီ KHCC တွင်းမှုနှင့်ဆရာခါလီကပြောပါတယ်
ဘာချလာလာမှာတော့အကုန်လုံးစနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့ကသူတို့ကိုသူတို့တကယ်ပြန်ချင်တယ်လို့ကျွန်တော်တို့ကဒါကော့ဘွန်ဆွာနဲ့နေရပြန်ရဖြစ်အောင်ကျွန်တော်တို့ကစီစဉ်တဲ့သဘောပါပဲတော့အင်ချေ900ကိုပဲအဓိကဟိုကျွန်တော်တို့တက်ကက်ထားပါတယ်ခင်ဗျ2020မှာအင်ချေ900ပြန်တိုင်မယ်လို့ပဲကျွန်တော်တို့ခန့်မှန်းထားခြင်းဖြစ်ပါတယ်ခင်ဗ
ျကချင်ပြည်နယ်အတွင်းရှိမြကြီးနားမြို့အာကျဲကျေးရွာအုပ်စုရှိစစ်ဆောင်တွေဝိုင်းမော်မြို့နယ်မှာရှိတဲ့သာလောကြီးကျေးရွာနဲ့ရွှေညောင်ပင်စစ်ဆောင်စခန်းကြီးစစ်ဆောင်တွေဗမော်မြို့နယ်ကြောက်စခန်းနီးမှာရှိတဲ့စစ်ဆောင်တွေနဲ့မန်စီမြို့နဲ့မိုင်းကောင်စစ်ဆောင်စခန်းတို့ကနေရပြန်လို့တဲ့စစ်ဘေးရှောင်တွေအတွက်စီစဉ်လှုပ်ဆောင်ပေးသွားမယ်လို့ KHCC ကပြောပါတယ်။အစိုးရဘက်ကလည်း2019ဩဂုတ်လကစတင်ပြီးတော့ခြေရရွက်ွယ်အုပ်ချုပ်ရေးမှူးတွေကနေတဆင့်နေရပြန်လို့တဲ့စစ်ဆောင်တွေရဲ့စီရင်တွေကိုကောက်ယူခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်။စစ်ဆောင်များစုကတော့နေရပြန်လို့ရင်လုံခြုံရေးရွက်ကောင်းစွာအာမခံပေးနိုင်တဲ့အဖွဲ့အစည်းတစ်စုံစရာမရှိမှကိုစိုးရိမ်နေကြပါတယ်။နောက်ဆိုင်ရခြေဝါကနေလိုင်းစာနေရှိခြေရန်စစ်ဆောင်စခန်းမှာစစ်ဘေးရှောင်နေတဲ့တော်လူပူကတော့
အခုကဒုက္ခတွေတွေကအခုရှိနေရှိပြီလေနော်ဒီကားလမ်းတစ်လျှောက်လုံးဆုံးတော့ဟိုကားရဲ့ရံအပတိကယူဝါတွေကအကုန်လုံးပြစ်ထားပြီနော်အကုန်လုံးကအဲယူဝါတွေပြစ်ထားတဲ့အချိန်တော့သူတို့ကအခုမြေလွမြေရိုင်းဆိုပြီးတိမ့်ချင်တာလာနေဆိုရင်လေကျမတို့ကစစ်တပ်နေတော့ဘယ်လိုလာနေမလဲကွာလုံချုံရေးမရှိဘူးခိုင်မြဲတဲ့ငင်းချမ်းရေးလည်းမရဘူးနော်သူတို့ဆွင်းနေတယ်လေအမြဲတမ်းကိုရန်ရှာတယ်လို့ပဲသူတို့ကဖြစ်နေတာ
စစ်ဆောင်တွေနေရပြန်လို့ရင်လိုအပ်တဲ့အခြေခံစောင့်အုံတွေအသက်မွေးဝန်းကျောင်းလုပ်ငန်းတွေကို GHCC အနေနဲ့ကူညီလှုပ်ဆောင်ပေးတော့မှာဖြစ်ပြီးကျန်းမာရေးပညာရေးအစရှိတဲ့ ตะชั้นหลัวอัจฉะတွေကိုပြည်내ဆွေရနဲ့ပူပေါင်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နေရပြန်လို့မရသေးတဲ့စစ်ဆောင်တွေကိုလည်းဆက်လက်ကူညီသွားနိုင်ဖို့လှုပ်ဆောင်နေတယ်လို့ဆရာခါလီကပြောပါတယ်။ကချင်ပြည်내ရှိစစ်ဆောင်များစုဟာပြီးခဲ့တဲ့2014ခုနှစ်ကချင်လွတ်လပ်ရေးတပ်မတော်ကရင်အင်းနဲ့မြန်မာတပ်မတော်တို့ကြားတကြောပြန်ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာစစ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်မြို့သမီးနှူဒဏ်ရာရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရရုံအဆောက်အဦချုပ်ပျက်စီးခဲ့ပါတယ်။ရှမ်းပြည်နယ်နမ်တူလာရှိုကာလမှာ
View website ပေါ်မှာ Zoji Sada, Unico Sada News လုံးနဲ့ ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ ဂရော ဒီကနေ့ ပြနေဖက် နောက်ဆုံးရ သတင်းကျဉ်းချုပ်ကို ကိုဇော်ဝင်းနိုင်က ကြီးညာပေးပါမယ်ခင်ဗျာ
American တပ်ဖွဲ့တွေကို အနာဂတ်မှာ တက်ခိုက်လာမှာကို ကြိုတင်ဟန်တားတဲ့ အနေနဲ့ American တို့ဘက်က လက်အုပ်မှုရယူပြီး တက်ခိုက်သွားဖို့ ပြင်ဆင်ထားကြောင်း American ကာကွယ်ရေးဝန်ကြီး Mark Esper ကကြာတာပြည်နယ်မှာပြောပါတယ်။ အရှေ့လက်ပိုင်းမှာရှိနေတဲ့ American တပ်ဖွဲ့တွေကို Iran နဲ့ Iran ကကျောတော်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေက တိုက်ခိုက်မဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့လည်း ဝန်ကြီး Esper ကပြောပါတယ်။ အခုကျွန်တော်တို့အတန်းလွင့်နေတဲ့အချိန်မှာပဲ Iran နိုင်ငံ Baghdad မြို့က နိုင်ငံတကာလေဆိပ်ကို ဒုံးကျည်သုံးခုနဲ့ ပစ်ခတ်ခံရတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်လာနေပါတယ်။ ကုလသမဂ္ဂကကျော်ရော့နော့ခံပြူထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကိုစစ်ကူပေးရေးတူရကီတပ်တွေကိုလစ်ပြားနိုင်ငံမျိုးတော်ထရီပိုလီကိုဆစ်လွေရေးတူရကီလွတ်တော်ကခွင့်ပြုပေးလိုက်ပါတယ်။ဒီလိုစစ်ကူစီးအကူအညီပေးရေးဥပဒေကြောင့်ကတော့ကြာတာပြည်နေကတူရကီလွတ်တော်မှာမဲခွဲဆုံးဖြတ်ပေးခဲ့ကြတာဖြစ်ပါတယ်။ဇန်နဝါရီလ၄ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထ mang buta le pajang, tunggu lama kita tabare. Lengan le, sesuatu ni nyata agak lalu sangat le, dan American, zaman yang amal lesi sama ni le, demokrasi pun pelang le, muda ni nyasi ini, siwa ini pelang le, pun pelang le, itu dua. American pelang zuk ni le, selek kuni bi. Pambo betul amat sih dek jangan tuan lama popiat habar eh lama ni tema memang engan tu engan dah alon jenjang taya wapio nanti apa sih lule sonda mawunji pumpiuga sudah mita buta habar eh lama zaman lihat ni ha memang engan ye konsen ni mian lula ini cipalek ni dia engan mari mungkin sih udah tetesi suwe boleh ma pawong itu seni ni nete jual usah tu dasin jo ha nanti sih gugun ni kumpai ye tema pasi kaya lah tama mau biasa ni jalan ipin ni lalu lukun ye upeliga biobar eh.
ในท้องสนามคุณลูกตาตมาชิจิเป็นอนาคตแก่นักบอลที่อุตสาหกรรมในงานนั้นลูกคุณเปลี่ยนทางพินิจลากระดับเชื่อปากเลยนะเอาใจในวันนี้ที่ตั้งอยู่นี่เลยยามานี่ติดตัวเรื่องในงานการเรียนจริงจุกโก้โซเวนังกาจินยาปีกระบาดที่มันได้ด้วยซีซันทั่วโลกยี่มุกาคุณยาวยังพิบีอินจิเนียร์กระดับดาริสมิธพิบาร์เอจันโอการ์ยามทอมาที่กันในยันนี่เป็นชาวนาคุณลูกตาตมาชิจิเป็นอนาคตแก่นักบอลที่อุตสาหกรรมในงานนั้นลูกคุณเปลี่ยนทางพินิจลากระดับเชื่อปากเลยนะเอาใจในวันนี้
This program has come to you from the Voice of America, Washington.